မြန်မာနိုင်ငံဟာဒေသတွင်လူခွင့်ရေးချိုးဖောက်မှုအများဆုံးနိုင်ငံတစ်ခုဖြစ်ဆက်လက်တည်ရှိနေတဲ့အကြောင်းဟောင်ကောင်အခြေစိုက် AHRC လို့ခေါ်တဲ့အာရှလူခွင့်ရေးကော်မရှင်ကနှစ်ထောင်ချက်ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အာရှနိုင်ငံများဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ဥက္ကမောက်စိုးကဆက်ပြီးပြောပြပါရှင်။ဟုတ်ကဲ့ဒေါက်တာဆွမ်ခင်ဗျာ။အာရှနိုင်ငံစတခုရဲ့လူခွင့်ရေးချိ 2006 ခုနှစ်အတွင်းဆက်လက်လှုပ်ဆောင်ခဲ့ကြတယ်လို့အစကြီးဖော်ပြထားတယ်။အဲ့ဒီအဆင့်ခါသာမှာဆေဆိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကိုတန်နိုင်ဦးမတ်ဆူဆူနွေဦးအေးမြင့်ကိုဝင်းကိုကိုဖြိုးစော်လာစတဲ့လူပုဂ္ဂိုလ်အတော်များများရဲ့ဓာတ်ပုံတွေသူတို့ရဲ့အကြောင်းရှင်းရာတွေနဲ့တူဖော်ပြထားပါတယ်။အာရှလူခွင့်ရေးကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ Mr. Basil Fernandez က
All the institutions in the country are purely repressive machines. There is nothing positive that was achieved during the
ဒီမှာပြည်ကအစိုးရအဖွဲ့အစည်းအားလုံးဟာလူတို့ကိုဖိနှိပ်ချုပ်ချယ်တဲ့ဌာနတွေဖြစ်နေပါတယ်။2006ခုနှစ်အတွင်းတိုးတက်ကောင်းမွန်မှုဘာတစ်ခုမှမရှိခဲ့ပါဘူး။ဒီမိုကရေစီပြုပြင်ရေးကဏ္ဍပဲဖြစ်ဖြစ်လူခွင့်ရေးကဏ္ဍမှာပဲဆိုဆိုလူမှုဘဝတွေမှာပဲဖြစ်စေ
Anyone who would make any form of protest, like even a small petition on some administrative matter.
ဆိုရအာရာဘိုင်တွေလှုပ်ဆောင်ချက်ကိုတရားဝင်ဥပဒေဘောင်အတွင်းကကန့်ကွက်ပြောဆိုခဲ့တဲ့သူတွေကိုမြန်မာဆေဆိုရကပုံကြီးချက်တရားစွဲပြီးထောင်နှံတွေချမှတ်ခဲ့ပါတယ်လို့လည်းသူကပြောပါတယ်။ဒါပြင်နိုင်ငံရေးနဲ့ပတ်သက်လို့လည်း ပွင့်လင်းလှုပ်လှဆွာလှုပ်ဆောင်မှုတိုးတက်လာတာမတွေ့ရကြောင်းမစ္စတာဖာနန်ဒက်ကပြောပါတယ်။ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့နေရာမှာအစိုးရကသူတို့အပြစ်ပေးခြင်းသူတယောက်ကိုပထမဦးဆုံးအကျင့်စာရိတ်တပြက်ပြားသူအရင်ကပြက်ပြားခဲ့ဘူးသူစသဖြင့်အပြစ်ပုံချပုံဖော်လေးရှိကြောင်းအဲဒီနောက်မှာအဲ့ဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရဝန်ထမ်းတွေကစည်းကမ်းတကျနဲ့ဥပဒ ဖော်ပြထားပါတယ်မြန်မာအစိုးရရဲ့မတရားအပြစ်ပေးမှုခံရသူတွေကိုလေ့လာကြည့်တဲ့အခါမှာအဲ့ဒီလူတွေဟာတာမန်အပြစ်မဲ့ပြည်သူတွေဖြစ်လေရှိပြီးတရားရုံးတွေရဲ့ပုံမှန်စီရင်ထုံးတွေကိုဥပက္ခပြုအပြစ်ပေးတွေရှိခဲ့တာကိုတွေ့ရှိရကြောင်းပြင်ပသတင်းဌာနတွေအဖွဲ့အစည်းတွေကအစိုးရရဲ့မတရားအပြစ်ပေးခံရမှုလူအခွင့်အရေးချုပ်ဖောက်မှုတွေကိုဖော်ထုတ်ပြောဆိုလာကြတဲ့အခါမျိုးတွေမှာလည်းမြန်မာအစိုးရအာဏာပိုင်တွေကဆီထွက်လိုက်တဲ့စစ်ဆေးအဖွဲ့တွေဟာတပ်ဆိုင်ရာသူတွေသူတို့ရဲ့မိသားစုတွေကိုဖိအားပေးချိန်းချောက်ပြီးသူတို့လိုချင်တဲ့ပုံစံဖြစ်အောင်ပြင်ဆင်ထွက်ဆိုခိုင်းနေရှိတာတွေ့မြင်ရကြောင်းမြန်မာပြည်မှာလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအလေးအကျင့်တွေများစွာလုံလည်ကြောင်းစသဖြင့်ဒီကနေ့ထုတ်ပြန်တဲ့ AHRC အာရှလူအခွင့်အရေးကော်မရှင်ရဲ့2006ခုနှစ်အတွင်းမြန်မာပြည်ဆိုင်ရာလူအခွင့်အရေးအစီရင်ခံစာမှာဖော်ပြထားပါတယ်ဒေါက်တာဆုံး